2020ခုနှစ် February 1ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက် 2008 ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဆိုပြီးစစ်ကောင်စီဟာအရေးပေါ်ကာလ6လသက်တမ်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပါတယ်။ဒီတစ်ခေါက်မှလည်းတရားဥပဒေစိုးမိုးရေးအပြေအဝဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ပြောဆိုပြီးတော့ထပ်ပြီးတော့သက်တမ်းတိုးခဲ့တာဖြစ်ပါတယ်။အခုလိုဆေးဥချူရေးသက်တမ်းထပ်တိုးလိုက်တာကိုကြည့်ရင်စစ်ကောင်စီအနေနဲ့တိုင်းပြည်မှာအပြောင်းလဲလုပ်လို့တဲ့စိတ်စည်ဒနာမရှိသေးတာကိုပြနေတယ်လို့လူပောင်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသက်ပြောဆိုပါတယ
်။ချိန်သေးတာသူတို့အာဏာဆပြီးတော့ထိန်းတယ်လို့ပြောရဲဗျာ။အာဏာသိမ်းတဲ့အချိန်တွေကဆပြီးတော့ဟိုဖွဲ့ချုပ်ပုံအခြေခံဥပဒေကိုဖောက်ပြက်ပြီးတော့သူတို့သိမ်းခဲ့တာဖြစ်တယ်။အခုတက်တန်းတိုးတဲ့ကိစ္စတွေကလည်းပဲလက်တွေ့မှာတရားဝင်လားတရားမဝင်လားဆိုတာသူတို့အတိတ်ပဲဖွင့်ဆိုမှုနဲ့သူတို့တွေပဲဖြစ်တယ်။သူတို့လိုသလိုဟိုလူတက်တန်းတိုးနေရဖြစ်တယ်။နော်အခြေခံအရဥပဒေအရအဲ့လိုစောင်းရနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဗျ။သခိုင်းမှာပဲជីជីမကွေးမှာပဲជីជី။ရှင်းဘက်မှာပဲជីជី။ကျွန်တော်တို့ဒီဘက်ကရနီဘက်မှာပဲជីជី။ဒီတိုင်းသားဒေသတွေမှာအုတ်ကင်ဘက်မှာပဲជីជី။ဒေသအားလုံးလိုလိုမှာရဲရဲဆက်ဆက်ပြီးနေမှုလို့ဇက်တိုက်ကျူးလွန်နေတော့မှဖြစ်တယ်။ဇက်တိုက်စောင်းရနေတော့မှဖြစ်တယ်။လက်တွေ့မှာတိုင်းပြည်ကိုအပြောင်းလဲလုပ်လို့တဲ့စံတာလုံးလုံးမတွေ့ရသေးဘူးစိတ်ကူးရင်လို့လုံးလုံးမရသေးတဲ့အချင်းလေးဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့တော့အဲ့ဒီလိုပြောချင်ပါတယ်ဗျအ
ာနာသိမ့်မှုပြီးမကြခင်2020ခုနှစ်ဧပြီလတုန်းကအရေးပေါ်သက်တမ်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူပါတယ်ဒီလိုပြောပြီးနောက်ပိုင်းမှာကိုပဲအကြိမ်ကြိမ်သက်တမ်းတိုးခဲ့တာအခုဆိုရင်နှစ်နှစ်ကျော်ရှိပြီဖြစ်ပါတယ်အရင်စစ်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာလေအရေးပေါ်သက်တမ်းကို6လ2ကြိမ်သက်တမ်းတိုးနိုင်တယ်လို့သာဖော်ပြထားတာပါဥပဒေပညာရှင်တူကတော့ဆေးရနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံကအာဏာရှင်တွေအသက်ဆက်နိုင်မှုထွက်ပေါက်အနေနဲ့ဆက်ပြီးရရှိနေတော့မယ်လို့ဝေဖန်ထောက်ပြပါဗျာဒီ
လိုခေါ်ကြတယ်ဆက်ပေါင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာကခုနအငင်းပွားပဲဘယ်လိုလုပ်ပါဘာသာမအခြေအနေတွေဆိုတဲ့ဘလို့ပေါ့နော်။ဘာသာအခြေအနေဖြစ်တယ်ဆိုရင်တက်တန်းကိုနှစ်ကြိမ်မဲ့တူလို့ရတယ်။6လ7လကြိမ်ပေါ့။ဒီလိုလုံးပါတဲ့အတွက်ဒါဆက်တော့တစ်ခုကိုဖြစ်သွားတော့။ဟိုကျိုးနေပြီးပဲဒီဝယ်ပြီးပဲအဲ့လိုသလုံးသုံးနေကြတာတော့မကြည့်ပေါ့နော်။အဲ့ဒါကြည့်ရအောင်။ဘာသာအခြေအနေတွေနှစ်ကြိမ်တိုးနိုင်တယ်ဆိုတော့ဥပဒေသဘောအရရှိတဲ့အခါကျတော့ဘာသာအခြေအနေမဟုတ်ဘူး။ထူးခြားတဲ့အခြေအနေဆိုရင်ဖြတ်တိုးလို့ရတဲ့သဘောဖြစ်သွားတာ။နော်အဲ့ဒါကဟိုပြောမယ်ဆိုရင်တော့ဒီပတိဝန်ချိန်ကဥပဒေမှာပါတယ်။ဥပမာ425ရဲ့အမေကဒီမှာပိုချိုရီရွေးပြည့်နေစီစဉ်ထားတဲ့ဒီလိုမျိုးဆရာတော်ကတည်းက
စစ်တဟာအာနာသိမ့်ပြီးနောက်ပိုင်းအရေးပေါ်သက်တမ်းတစ်နှစ်ကြီးညာခဲ့ပြီးအဲ့ဒီနောက်သက်တမ်းတစ်နှစ်ပြည့်ချိန်2022ဇန်နဝါရီလမှာပထမဆုံးအကြိမ်6လသက်တမ်းတိုးခဲ့ပါတယ်အဲ့ဒီနောက်မှာလည်း2022ဇူလိုင်လမှာတစ်ကြိမ်2023ဇန်နဝါရီမှာတစ်ကြိမ်ထပ်တိုးခဲ့တာကြောင့်အခုတစ်ကြိမ်နဲ့ပါဆိုရင်6လစီသက်တမ်းတိုးတာ4ကြိမ်ရှိပြီဖြစ်ပါတယ်။ဒီကနေ့ဆေးဦးချုပ်ရီနောက်ထပ်6လသက်တမ်းတိုးလိုက်တဲ့ကာလုံအစည်းအဝေးကိုတော့ယာယီသမရဦးမြင့်ဆွေရောဒုသမရဦးဟန်နရီဘန်တီယူတို့နှစ်ဦးစလုံးတက်ရောက်ခဲ့ကြပါတယ်ရှင်။